ကွန်ကရစ်မြို့နယ်တောင်ပိုင်းကကြိုက်တုံစစ်ကောင်စီကုန်းစခန်းကိုကရင်မျိုးသားလူမျိုးရေးတပ်မတော် KNL နဲ့ပြည်သူ့ကာကွယ်ရေးတပ် PDF ဖူးပေါင်းတပ်တွေကမတ်လ14ရက်နေ့ကတိုက်ခိုက်သိမ်းပိုက်ခဲ့ပြီးစစ်တပ်ဘက်ကဗျူဟာမှုပါဝင်စုစုပေါင်း66ဦးလက်နက်ချခဲ့တယ်လို့ဆိုပါတယ်ဒီသတင်းကိုမအေးမောင်ကပေးပို့ထားပါတယ်ညာ
KNU ကရင်မျိုးသားစီယုံဒူပလာယာခရိုင်တပ်မ6ထိ ंछ ုံနေမြေကော့ကိတ်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတပ်နဲ့ပူးပေါင်းတပ်တွေကြားတိုက်ပွဲတွေဖြစ်နေပြီးတလကျော်ကြာနှစ်ဖက်ရင်ဆိုင်တိုက်ပွဲတွေဖြစ်နေတာပါဖေဖော်ဝါရီလ14ရက်နေ့ကတော့ကြိုက်တုံစခန်းကိုတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်ဆိုပြီးပူးပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးကပြောပါတယ
်ဒါဖေဖော်ဝါရီလကလေးကကျွန်တော်ထူးဆန်းတယ်တိုက်တုံဒီဟာကောဘောနဖေဖော်ဝါရီလကလေးကထူးဆန်းလာတာအခုကျွန်တော်မတ်လ14ရက်နေ့ညနေ4:30လောက်မှာပါဒီအလုံးစုံသိမ်းပိုက်ရတာပေါ့သိမ်းပိုက်ရတဲ့ထဲမှာယူဟာမူးပါဝင်အရာရှိ12ယောက်လက်လက်ချတယ်အားလုံးစုစုပေါင်းယူရေဘောပါဝင်အားလုံးစုစုပေါင်း66ယောက်နဲ့လက်လက်ခင်းရအများကြီးပေါ့နော်အဲ့ဒါကိုတကြံနေသိမ်းပြီးသိမ်းစီရရှိနေတယ်ဆက်တယ်
တလကျော်ကြာတဲ့အထိရိတ်ခါတွေဖြတ်တောက်ပြီးပိတ်ဆို့ထားတဲ့အတွက်အဲ့ဒီစခန်းမှာစားနပ်ရိတ်ခါတွေလည်းပြက်လက်နေပြီးတောက်ရီကအစအခက်ခဲတွေရှိနေလို့ဆိုပါတယ်စစ်ကောင်စီဘက်ကတော့လေကြောင်းကနေပြစ်ခုခဲ့ပေမဲ့မြေပြင်ကိုတော့မထိုးဖောက်နိုင်ခဲ့တာကြောင့်ဗျူဟာမှုအပါဝင်တပ်သားတွေအကုန်လုံးလက်နက်ချခဲ့တာလို့လည်းပြောပါတယ်အခုဆိုရင်ဖမ်းမိသူစစ်ကောင်စီတပ်ဖွဲ့ဝင်တွေကိုစစ်သုံးဘက်ဥပဒေအရထိန်းသိမ်းထားတယ်လို့လည်းပြောပါတယ်
ဟုတ်ကဲ့တလားကျော်လောက်ကျွန်တော်တို့ဒီစခန်းကိုဝိုင်းဝန်းပိတ်ဆို့ထားတယ်ရိတ်ချဖြတ်တောက်ထားတာပေါ့နော်အဲအဲ့ဒီမှာသူတို့ကဒီကျွန်တော်တို့ဒုစစ်ရှင်တက်သိမ်းတဲ့အချိန်မှာအလံကြီးထောင်ပြီးတော့လည်းလည်းချခဲ့တာပေါ့ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့စစ်တုပ်ကဥပဒေကကျွန်တော်တို့သူတို့ကိုဆန့်ကျင်ထိန်းသိမ်းထားတယ်လူအပ်တဲ့လူငယ်စစ်ဆေးမှုတွေတော့ရှိဟုတ်ကဲ့
ဒီသတင်းနဲ့ပတ်သက်လို့စစ်ကောင်စီဘက်ကိုဆက်သွယ်မေးမြန်းမှုစူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ကြိုက်တုံဗျူဟာကုန်းစခန်းသိမ်းတိုက်ပွဲအတွင်းကရရှိခဲ့တာကတော့120မမအမြောက်တွေပါဝင်လက်လက်ပေါင်း100ကျော်စီစံနေကောသိမ်းစီရမိထားတယ်လို့လည်းပူးပေါင်းတပ်ဖွဲ့တွေဘက်ကပြောပါရယ်။အခုဆိုရင်ကရင်ပြည်နယ်မြောက်ဝတီခရိုင်တွင်းကသင်္ကန်းညီနောင်ရဲစခန်းခမရ35နဲ့ဖလူစခန်းတွေကိုစစ်ကောင်စီကဆုတ်ခွာပေးခဲ့ရပြီးအခုလဲဆယ်စုနှစ်နဲ့ချီပြီးတက်ဆွဲထားတဲ့စိုက်တုံစခန်းကိုလက်လွတ်ခဲ့ရပြီးအလံကျူထောင်ပြီးလက်နက်ချအညက်ခံခဲ့ကြတာလည်းဖြစ်ပါလေရှင်